မင်္ဂလာပါကျွန်တော်ကတော့ကိုရရဖြစ်ပါတယ်ဒီကနေ့ဘဝပုံရိပ်အစီအစဉ်ကိုမနင်းစီနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ
်သတော်ရှင်များမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေရှင်ကျွန်မကတော့မနင်းစီပ
ါဆွန်လို့ခေါ်တဲ့လေတကွန်ဆိုတာကိုတချို့သူတွေလှုပ်ပူးကြမှာပါငငယ်တုန်းကကျွန်တော်ဟာလေတကွန်လွတ်ခဲ့ပူပါတယ်ဆလွတ်ခါစလေတကွန်လွတ်တာကိုသင်စားမှာကိုယ့်ရဲ့လေတကွန်မှာအမိထက်ပြီးတော့လွတ်ခဲ့ရပါတယ်လေတကွန်အမလို့ဆိုကြပါတယ်အဲ့ဒီလိုလွတ်နေစမှာပဲမမျော်လင့်တဲ့တနေရာကနေအခြားလေတကွန်တစ်စင်းကရောက်လာပြီးကိုလွတ်နေတဲ့လေတကွန်ရဲ့ကျိုးကိုဖျက်တောက်ပစ်ခဲ့ပါတယ်အစောပိုင်းကဝန္တာချီနူးစွပြန့်ပျော်ရွှင်နေတဲ့စိတ်ဟာရုတ်တရက်အဲ့ဒီအချိန်မှာပဲဝမ်းနဲ့ကြေကွက်ခဲ့ရပါတယ်မိုးမြင့်ထက်မှအခုနောက်ကကိုနဲ့မကွာရှိခဲ့တဲ့ကိုယ်နဲ့ဆက်သွယ်မှုရှိနေတဲ့လေတကွန်လေးဟာလေနေရမျောလင့်လို့ပါသွားခဲ့ပါပြီ။ဘယ်နေရာမှာကျသွားမယ်ဆိုတာမမှန်းဆနိုင်တော့ပါဘူး။ကိုယ့်ရဲ့ရပီးနဲ့ကျိုးနဲ့ပဲအိမ်ကိုဝမ်းနည်းစွာပြန်ခဲ့ရပါတယ်။နောက်တစ်ခါကျွန်တော်ငငယ်တုန်းကအတူတူတစ်နှစ်ပြီးတစ်နှစ်ကြည်ပြင်းလာခဲ့တဲ့အဖော်ကောင်းဆိုတဲ့ Alsatian ခွေးကြီးဟာသူ့ရဲ့သက်တမ်းကုန်ဆုံးအုံမင်းချိန်မှာကျွန်တော်ကိုခွဲခွာသွားခဲ့ပါတယ်။ငငယ်ကလေးကအတူတူဆော့ကစားခဲ့တော်လေရာတကောက်ကောက်ပါခဲ့အိမ်မှာကျွန်တော်တယောက်တည်းရှိနေချိန်အိမ်ရဲ့တကားဝမှာအိတ်ဆောင်ပြီးဆောင်းလျှောက်ပေးခဲ့တဲ့ကျွန်တော်ရဲ့ခွေးကြီးသေဆုံးသွားတဲ့နေ့မှာကျွန်တော်တကယ်ကိုကြည်ကွဲဝမ်းနည်းခဲ့ရပါတယ်။အဲ့ဒီနေ့ကိုပြန်လည်မြင်အောင်ပြီးတန်းတားခဲ့ရပါတယ်။ဒါကြောင့်လဲဒီကနေ့မှာလူတဦးစီရဲ့ခံစားချက်နဲ့ပတ်သက်တဲ့ကြည်ကွဲစရာအကြောင်းလေးတွေများစွာရှိကြမယ့်အနေကကျွန်တော်ရဲ့ခံစားဝမ်းနည်းကြည်ကွဲခဲ့ရတဲ့အကြောင်းအရာအချို့လေးတွေနဲ့အမတ်ရစရာလေးတွေကိုပြန်လည်တင်ပြရင်အတူတကွခံစားပေးနိုင်ကြပါလို့မျှော်လင့်ပါရစေ။လူတိုင်းဟာတစ်ချိန်ချိန်မှာတော့နှလုံးသားနဲ့ပတ်သက်တဲ့ခံစားချက်တွေရှိတတ်ကြတာဓမ္မတာပါ။ကျွန်တော်လည်းပဲလူတဲကလူတယောက်မှုအသက်18နှစ်အရွယ်ဆယ်တန်းမှာမျက်နှာခဲ့ရတဲ့သူတယောက်ရှိခဲ့ပူပါတယ်။သူဟာကျွန်တော်ထက်အသက်အငယ်ပိုကြီးသလိုအတန်းပညာအပြင်လည်းဒုတိယနှစ်ဒေသကောလိပ်မှာတက်ရောက်တင်ကြားနေတဲ့သူပါတကယ်ဆိုရင်အစကတဦးနဲ့တဦးစားကြနောက်ကြနဲ့ခင်မင်ရင်းနှီးခဲ့ကြတာပါအဲ့ဒီခင်မင်ရင်းနှီးရာကနေအချိန်ကြာလာတော့ကျွန်တော်ကပဲစီးဖောက်ခဲ့တာပါတစ်ဖက်သားကတော့ရိုးရိုးသားသားခင်နာလောက်ပါပဲတစ်ဖက်သားအချက်မျိုးနဲ့တစ်ဖက်သားပဲခံစားခဲ့ရစိတ်ကူးရင်ခဲ့ရတာပါအရွယ်ငယ်စဉ်မှလည်းအတော့ကိုယူယူမူမူဆွဲလန်းခဲ့တာပါတဖက်ကကြည့်ရင်တော့ကျွန်တော်ဟာသူ့အတွက်လက်တဲဖို့မဖြစ်နိုင်ဘူးဆိုတာအခိုင်အမာရှိနေတာပါပဲနောက်တော့လေသူဟာဒုတိယနှစ်အပြီးရန်ကုန်တက္ကသိုလ်ကိုတွားရောက်တက်တဲ့အခါမှာတော့ကျွန်တော်တို့မြို့မှာကျွန်တော်တယောက်တည်းအထီးကျန်ခဲ့ပါတယ်လွမ်းစွတ်တန်းတတတိယခဲ့ရပါတယ်စာသွားလာရှိတယ်ဆိုပေမဲ့လို့ဆောင်ရည်ခက်ကျဲပါပဲကျွန်တော်မှသာစားစောင်ပြန်စားရခဲ့ရင်အတိုင်းမသိဝမ်းသာကြည်ညူခဲ့ရတာပါနောက်တော့သူလဲရန်ကုန်မှာကိုဒေသပိုင်းကကျောင်းသားတက်တဲ့ကျောင်းသားတဦးနဲ့မြစ်တာမြခဲ့တယ်ဆိုတာကိုကြားသိခဲ့ရပါတယ်မြညင်သက်သေးတွေမိတ်ဆွေအပေါင်းအသင်းတွေကျွန်တော်တငယ်ချင်းတွေကကျွန်တော်ကိုအသိပေးတာရောတတိပေးသလိုရောပြောပြခဲ့ကြပါတယ်ကျွန်တော်မှမပိုင်ဆိုင်နိုင်မဖြစ်နိုင်တဲ့အရာကိုလန်းစလိုချင်တဲ့စိတ်ကြောင့်ဝေဒနာတွေအဖြစ်နဲ့တနည်းတပူကြည်ခွဲခဲ့ရတဲ့ရက်တွေအတော်ကြာကြာခံစားခဲ့ရပါတယ်။ရက်ကိုလာစားလကိုနစ်စားခဲ့ပေမဲ့လို့လွယ်လွယ်နဲ့မေ့ပြောက်လို့မရခဲ့ပါဘူး။ရင်ထဲမှာစူးခဲ့တဲ့အဆူကြောင့်ပါပဲ။ဒါပေမဲ့လို့အချိန်ဆိုတဲ့တမားတော်ကအကောင်းဆုံးကုစားပေးခဲ့ပါတယ်
။နောက်တစ်ခုအနေနဲ့ပြောရရင်တော့ကျမတို့တွေငယ်စဉ်ကတည်းကအတူတူလက်တွဲပြီးကြည်ပြင်းလာခဲ့ကြတဲ့ငယ်ပေါင်းကြီးပေါ်ငယ်ချင်းတွေအကြောင်းပါ။အတူသွားအတူစားပြီးဆိုးရူကောင်းဖက်ပေါင်းသင်းလာခဲ့ကြတဲ့တငယ်ချင်းတွေပေါ့မရှိအတူရှိအတူဝင်းကစားတော့ခဲ့ကြတာပါတူတုံစင်းညီအကိုမောင်နှမတွေလိုပဲချစ်ခင်ခဲ့ကြပါတယ်ဒီလိုနဲ့အသက်အရွယ်တွေလည်းရပြီးတဖြည်းဖြည်းအရွယ်ရောက်လာကြတယ်လုပ်ငန်းခွင်ကိုစီအရက်ဒေတာအသီးသီးကိုအချိန်ခါအချိန်အနည်းအရပြောင်းရွှေ့ခဲ့ကြရတယ်နှစ်ရှည်လာများမတွေ့ဖြစ်တော့ပဲလူကြုံရှိရင်တူနဲ့တူအမှားစကားတွေပါပြစ်ခဲ့ပါတယ်တနေ့တည်းကြီးမှရောက်နေပြီမယ်အခါအခွင့်တင့်ရင်တင့်တယ်လို့လူကိုယ်တိုင်းပဲဖြစ်ဖြစ်စာနဲ့ပဲဖြစ်ဖြစ်အားပေးခဲ့ကြပါတယ်။တခါတလေတိုက်ဆိုင်လို့ကိုမျိုးကိုရွာမှာပြန်လည်ဆုံတွေ့မိခဲ့တဲ့အခါမှာလေရှီဟောင်းနောက်မြစ်တွေပြောကြဆိုကြရေမောခဲ့ကြပါတယ်။အတူတူငယ်ဘဝတွေကိုလမ်းဆွစွာမျှဝေခံစားခဲ့ကြတယ်။ အခုအဲ့ဒီအပေါင်းအသင်းတွေကတချို့တွေဟာကျမတို့နဲ့ထာဝရခွဲခွာပြီးလူတိုင်းသွားကြရမယ့်တမလွန်ခရီးကိုအရင်ဦးစွာသွားနှင့်ခဲ့ကြပါပြီ။အမှတ်ရတဲ့အခါတိုင်းမြို့ကတင်းချိုင်းကိုတခြားသူတွေရဲ့နာရေးကိုပို့ဆောင်နိုင်တွေ့ရတဲ့သူတို့ရဲ့အုပ်ဂူတွေကိုမြင်မိတိုင်းရင်ထဲကနှုတ်ဆက်မိပါတယ်၊စကားပြောမိပါတယ်။ငငယ်ကအကြောင်းလေးတွေကိုလည်းအယံမဲ့သတိရမိပါတယ်။အမြဲတမ်းလည်းရင်ထဲမှာတိမ်ထားသတိရနေနေမှာပါ။တူတာရှင်မိတ်ဆွေတို့လည်းကျမလိုပဲဖြစ်မယ်လို့ယုံကြည်ပါတယ်။
ကျွန်တော်တို့ဆိုစကားများစွာရှိကြပါတယ်တခုမကကြားဘူးကြမှာပါအမိမဲ့သားရင်းနေကဖတ်တဆိုးဆိုတဲ့စကားလုံးအတုံးလုံးတွေကိုတွေ့ဘူးတည်ဘူးကြမှာပါကျွန်တော်တက္ကသိုလ်ကျောင်းပြီးတဲ့နှစ်မှာပဲအဖေအားကွယ်လွန်ခဲ့ပါတယ်အဖေအားကျွန်တော်တို့မိသားစုရှိကမမမမရက်ပြီးရှားဖွေလောက်ကင်ကျူးမွေးခဲ့ရုံများမကကာကွယ်ဆောက်ရှောက်ပေးခဲ့တဲ့သူပါအဖေရှိတဲ့အချိန်မှာခွန်အားတွေပုံမှုရှိတယ်လို့ပါပဲအဖေအားကျွန်တော်ငငယ်ကလေးကအားကြခဲ့ရချစ်ခင်ရတဲ့သူပါအဖေဟာပညာရေးမှာတော့ပါရမီနည်းရှာပေမဲ့မိသားစုတစ်ခုရဲ့အိမ်ထောင်တာဝန်ကိုတော့ခြေပြုံမြမကအတိုင်းထက်လွန်အောင်ထားနိုင်ပါတယ်ကျွန်တော်ဟာအစောကပြောခဲ့တဲ့ခွေးကြီးရဲ့ကျွန်တော်အဖေရဲ့အတူတူနေခဲ့ကြပူပါတယ်အမေနဲ့ညီမလေးတို့ကတနေ့စီခွဲနေကြရပါတယ်အမေနဲ့အဖေတို့ကအစိုးရဝန်ထမ်းတွေဆိုတော့တာဝန်ကြရမြို့မှာနေကြရပါတယ်ကျွန်တော်နဲ့အဖေနဲ့ကြံခဲ့တဲ့အချိန်မှာအဖေနဲ့အတူပျော်ရွှင်စရာအချိန်တွေကိုကြုံတွေ့ဖြတ်တန်းခဲ့ရပါတယ်။ဒီနေ့ကျွန်တော်ကျောင်းအစားပွဲမှာဘောလုံးကန်ရင်နဲ့လက်ကိုထိခိုက်မိပြီးရောင်ကိုင်းလာလို့အဖေခင်ဗျာကျွန်တော်အတွက်စိုးရိမ်ခဲ့ပါသေးတယ်။သူဟာဆေးလင်းပေးရင်စကားတွေပြောပေးနေခဲ့ပါတယ်။အားပေးရင်နဲ့ကျွန်တော်ရဲ့လက်ကိုပတ်တီးတွေစီးပေးနေတာပါ။ကျွန်တော်ကလက်ကအနာကိုတိတ်တတိမရပဲအဖေနဲ့စကားပြောလိုက်အဖေမေးတာပြန်ဖြေလိုက်နဲ့အဖေစီစီပေးချိန်ကိုတတိမထားမိခင်မှာပဲအဖေဟာသူ့ရဲ့အလုပ်ကိုလှုပ်ဆောင်ပြီးစီးသွားခဲ့ပါပြီ။ကျွန်တော်ဟာတိတ်မနာကျင်ခဲ့ပါဘူး။ဒါဟာငငယ်တုန်းကအဖြစ်ပြက်လေးတစ်ခုပါ။အဲ့ဒီငငယ်တုန်းကလက်ကဒဏ်ရာဟာဟိုးအဝေးကြီးငယ်စဉ်ကတည်းကပျောက်ကင်းလို့သွားခဲ့ပါပြီ။ဒါပေမဲ့လို့ကျွန်တော်မျက်ဝန်းထဲမှာဆွဲချန်နေခဲ့တဲ့အဖြစ်ရဲ့အပြုံအားပေးစကားတွေကိုတော့ဖျောက်ဖျက်လို့မရနိုင်ခဲ့တာဒီကနေ့အထိပါ။ကျွန်တော်မှာလက်ရှိအမေအိုတယောက်နဲ့ညီမငယ်အတော်နှစ်ယောက်ရေးကြပါတယ်အဖေကျွန်တော်တို့နဲ့ခွဲခွာသွားတာ19နှစ်ရှိခဲ့ပါပြီဒါပေမဲ့အဖေရှိစဉ်ကလိုပဲအဖေရဲ့အတန်အဖေရဲ့ရုပ်ရည်အဖေရဲ့ပုံရိပ်တွေကိုပြန်လည်ခန်းစားမိနေနေစေပါအဖေရဲ့စိုးစိုးမမှုတွေကိုလည်းတည်ရနေစေပါဘဝဆိုတာရေဘက်ပမာဆိုတာတကယ့်ကိုမှန်ပါတယ်တစ်ခဏလေးပါပဲကျွန်တော်တို့တွေဟာလည်းဒီနေ့ဒီခရီးကိုသွားကြရမှာအမှန်ပါပဲကျွန်တော်လည်းအခုဆိုရင်ဇနီးမယားနဲ့တားသမီးတွေနဲ့မိသားစုတစုဖြစ်လို့နေပါပြီ။အဖေကိုတာဝန်ကျေစွာမပြုစုလိုက်ခဲ့ရပေမဲ့လို့မိဘတွေရဲ့စုံရင်မြတ်တာကြီးမားလာပုံကိုတော့ကျွန်တော်သားတွေရရှိလာတဲ့အချိန်မှာနားလည်တတ်လာပါပြီ။ဖခင်မိခင်တွေရဲ့တားသမီးအပေါ်ထားရှိတဲ့စေနာဂိူနာမြတ်တာတွေကိုနားလည်သဘောပေါက်ခဲ့ပါပြီ။အဖေမကွယ်လွန်ခင်ကျွန်တော်အိမ်တော်မချခင်မှာအဖေမကြာခဏပြောပြခဲ့တဲ့စကားတစ်ခွန်းရှိပါတယ်။ဒီနေ့မင်းအိမ်ထောင်ကြပြီးမိဘနေရာရောက်လာတဲ့အခါကျရင်မိဘမေတ္တာကိုမင်းသိလာပါလိမ့်မယ်။နားလည်လာပါလိမ့်မယ်လို့ပြောခဲ့ပါတယ်။အဖေဟာကျွန်တော်ရဲ့ထာဝရတရေကောင်းမှာကျွန်တော်ရဲ့အမြဲတမ်းစံပြပုဂ္ဂိုလ်ပါ။တခါတလေအခုလိုအတိတ်တရားမျိုးနဲ့အရင်လိုဘဝကိုပြန်လည်အသက်သွင်းလို့ရခဲ့မယ်ဆိုရင်ဖေကိုကျွန်တော်ပြောဖြစ်မှာကတော့ကျွန်တော်ဟာအဖေလိုမျိုးအဖေတယောက်ဖြစ်ချင်ပါတယ်လို့ပဲပြောမိပါပါ။အစသာအရာရာတဝန်ချေပြွန်ခဲ့တဲ့အဖေကိုတတိယလွမ်းဆွနေနေစေပါအစာထိုးမရတဲ့ဆုံးရှုံးမှုဆိုတာကိုလည်းသိနေခဲ့ပါတယ်မိဘဆိုတာအစာပြန်မရနိုင်ဘူးလို့လူတွေကဆိုကြတာတိတ်ကိုမှန်လာပါတယ်ဘယ်တော့မှအစာပြန်မရနိုင်တော့မယ့်အဖေကိုစားကြံခဲ့တဲ့ကျွန်တော်ဟာကျွန်တော်ရဲ့မိသားစုကိုတဝန်ချေပြွန်ဖို့ကြိုးစားနေရတော့မှာပါနာတော်တာစင်သူပရိသတ်ရောက်စီတိုင်းလဲမိဘများအတွက်အချိန်ရှိစမှာနှွေးထွေးစွာရင်းနှီးနိုင်ကြပါစေThank you.